ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်နဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးအနလီနာဘာဘော့ခ်တို့ပူးတွဲပြီးဂါဇာကမ်းမြောင်ဒေသမှာရေရှည်တည်တံ့တဲ့အပြစ်ခတ်ရစဲရေးတောင်းဆိုလိုက်ပါတယ်။တနင်္ဂနွေနေ့ထုတ်ဗြိတိန်နိုင်ငံရဲ့ Sunday Times သတင်းစာမှာနိုင်ငံသားရေးဝန်ကြီးနှစ်ဦးပူးတွဲရေးသားထားတဲ့ဆောင်းပါးကိုဖော်ပြခဲ့ရမှာတော့ဂါဇာဒေသမှာအရေးပေါ်အကူအညီတွေလိုအပ်နေသူတွေစီကိုအ мян ဆုံးအထောက်ပံ့တွေပေးနိုင်ရေးရေရှည်တည်တံ့ခိုင်မြဲတဲ့အပြစ်ခတ်ရစဲရေးအ мян ဆုံးလှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ဒီအတော်တွင်ဂါဇာမြောက်ပိုင်းမှာရှိတဲ့ရှီဖာဆေးရုံကိုဆေးဝါးတွေပါဝင်ခွဲစိတ်ခံသုံးပစ္စည်းကိရိယာတွေကိုပေးပို့နိုင်ခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒါ့အပြင် WHO ဝန်ထမ်းတွေဟာကုလသမဂ္ဂကျန်းမာရေးမစ်ရှင်အဖွဲ့နဲ့အတူအဲ့ဒီဆေးရုံမှာကုသမှုအပိုင်းတွေမှာလည်းပါဝင်ကူညီပေးခဲ့တာပါ။ရှီဖာဆေးရုံမှာဆရာဝန်နဲ့သူနာပြုအနည်းငယ်သာရှိပြီးတော့စေနာဝန်ထမ်း80လောက်နဲ့လက်ပတ်နေရတယ်လို့ WHO ကပြောပါတယ်။လက်ရှိအဲ့ဒီဆေးရုံမှာပါလက်စတိုင်းဒုက္ခသည်ထောင်ပေါင်းများစွာခိုလုံနေကြပါတယ်ရှင်။